ซีเรียကနေပြီးအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့အတွက်တမတော်နဲ့ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနီးရေးနိုင်ငံတကာညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brett McGurk ဟာယာယီကနေပြီးနှုတ်ထွက်သွားပါတယ်။ Mr. McGurk ယာယီကနေပြီးနှုတ်ထွက်တာဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနကစနေနေ့တုန်းကထုတ်ပြန်ပါတယ်။ Mr. McGurk ကဒီသူ့ရဲ့ဝန်ထမ်းတွေစီကိုသူနှုတ်ထွက်မှုနဲ့ပတ်သက်လို့အီးမေးလ်စာတစ်စောင်ပို့တာကို AP သတင်းဌာနကရရှိခဲ့ပါတယ်။စာထဲမှာတော့ဒီသမ္မတရဲ့မကြာခင်တုန်းကဆုံးဖြတ်ချက်ဟာတုံ့လို့ဆရာဖြစ်တယ်လို့ဒါဟာမူဝါဒရေးရာလုံးဝပြောင်းပြန်လှလိုက်တာဖြစ်တယ်လို့လည်းရေးထားပါတယ်။ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့မဟာမိတ်လက်တွဲဖက်တွေကိုဝေဝါးသွားစီပြီးတော့တိုက်ပွဲထဲမှာရှိနေကြတဲ့လက်တွဲဖက်တွေအနေနဲ့ဘယ်လိုဆက်လုပ်ရမလဲ၊အကျိုးဆက်တွေဘာဖြစ်လာမလဲ၊မစင်စားတတ်အောင်လို့ရှုပ်ထွေးသွားစီရယ်လို့သူကရေးထားပါတယ်။သူနှုတ်ထွက်တာနဲ့ပတ်သက်လို့သမ္မတ Trump က Twitter မှာရေးထားတာကတော့ Brett McGurk ဟာသမ္မတ Obama က2015ခုနှစ်မှာခန့်ခဲ့တာဖြစ်ပြီးတော့သူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်။လာမယ့် February လတည်းမှာသူယာယီကနေပြီးတော့နှုတ်ထွက်ရမှာဖြစ်ပေမဲ့ကြိုပြီးတော့အနားယူသွားတယ်လို့ဆိုပါတယ်။ ISU အနိုင်တိုက်လိုက်နိုင်ပြီလို့ကြေညာပြီးတော့ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့ဝင်2000ပြန်ရုပ်ဖို့တမရကအမိတ်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်လူမျိုးရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ကာဝေးဝီဂျီဂျိမ်းမက်သစ်ယာယီကနေပြီးတော့နှုတ်ထွက်သွားတယ်လို့ပဲမကြာခင်မှာပဲအခုလိုအထူးကိုယ်စားလှယ်မက်ကတ်ရဲ့နှုတ်ထွက်မှုလည်းစက်တိုက်ဆိုလို့ဖြစ်လာတာပါ။